ကမ္ဘာ့ကယောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ပိုးမူလစတင်ပြန့်ပွားမှုကိုစုံစမ်းစစ်ဆေးနိုင်မှုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေနိုင်ငံတကာကျွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဒီသတင်းမှတ်ထဲမှာပဲတရုတ်နိုင်ငံကိုဆစ်လွှတ်မှာဖြစ်ပါတယ်။ကြာသပတေးနေ့လောက်မှာတရုတ်နိုင်ငံကိုအဲ့ဒီအဖွဲ့ဆက်ရောက်နိုင်ခြင်းရှိပေမဲ့လို့2019ခုနှစ်တုန်းကကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့မူလဒေသဖြစ်တဲ့တရုတ်လယ်ပိုင်းကဝူဟန်မြို့ကိုတွားရောက်လေ့လာခွင့်ပြုမပြုဆိုတာကိုတော့ထင်ရှင်းလင်းလင်းမသိရသေးပါဘူး။ဒီကတ်ယောဂါရဲ့မူရင်းစင်းမြစ်ကိုသိရှိနိုင်အောင် WHO အနေနဲ့အခုလိုလှုပ်တာကတော့နောက်ထပ်ကတ်ယောဂါတစ်ခုဖြစ်ပွားလာနိုင်ခြေပေါ်မှာကြိုတင်ကာကွယ်နိုင်မှုပဲဖြစ်ပါတယ်လို့စုံစမ်းရေးအဖွဲ့ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပြောခွင့်ရာစတီဗင်ကပြောပါတယ်။တရုတ်ဘက်ကတော့ WHO ရောက်ရှိလာမယ့်အချိန်ဟာတရုတ်ပြည်မှာ9လကျော်ကာလအတွင်းအမြင့်မားဆုံးကူးစက်မှုဖြစ်တဲ့ကူးစက်သူ103ယောက်ကိုစစ်ဆေးတွေ့ခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတယ်လို့ဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ပြဿနာကြီးကြီးမားမားရင်ဆိုင်နေရတယ်လို့ AP သတင်းကဖော်ပြပါတယ်။ဗြိတိန်နိုင်ငံမှာဖြစ်ပွားနေတဲ့သိပ္ပံပညာရှင်တွေရဲ့အဆိုမူလဗိုင်းရပ်စ်ပိုးထက်ပိုပြီးတော့မှကူးစက်များနဲ့မျိုးဗီဇသစ် COVID-19 ရောဂါပိုသစ်ပြင်းထန်တဲ့ရုရှားမှာရှာဖွေတွေ့ရှိနေပါတယ်။ဗြိတိန်ကလာတဲ့ခီးသွားတွေကိုသတင်းနှစ်ပတ်ကြာအသွားအလာကန့်သတ်ထိန်းချုပ်ပြီးတော့ဗြိတိန်ကလေကြောင်းလိုင်းတွေကိုပါရပ်ဆိုင်းထားလိုက်တဲ့ရုရှားနိုင်ငံမှာတော့လူ3သန်းကျော်ဗိုင်းရပ်စ်ပိုးကူးစက်ခံနေရတာပါ။လော့ခ်ဒေါင်းတွေချပြီးအသွားအလာကန့်သတ်ထားတဲ့ဗြိတိန်နိုင်ငံမှာလည်းကိုဗစ် -19 ကြောင့်ကူးစက်မှုနှုန်းနဲ့လူသေဆုံးမှုမြင့်မားလာနေတဲ့အတွက်ဆေးရုံတွေမှာအခက်ကြုံနေရပါတယ်။အခုချိန်မှာတော့ဗြိတိန်မှာတွေ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးမျိုးဗီဇသစ်ကနိုင်ငံပေါင်း55နိုင်ငံနဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်10ပြည်နယ်မှာစတင်တွေ့ရှိနေပြီဖြစ်ပါတယ်။ဒီလိုပဲတောင်အာဖရိကမှာတွေ့တဲ့ဗိုင်းရပ်စ်ပိုးသစ်ဟာလည်းအိုင်ယာလန်မှာပြီးခဲ့တဲ့တနင်္ဂနွေကနေ့ကတွေ့ရှိပါတယ်။ဘရာဇီးခီးသွားတွေကနေတဆင့်ကူးစက်တဲ့တတိယမျိုးစိတ်ဗိုင်းရပ်စ်ပိုးသစ်ဟာလည်းဂျပန်မှာတွေ့ပြန်ပါတယ်။ဒီဘရာဇီးမျိုးဗီဇသစ်ကတော့ဗြိတိန်နဲ့တောင်အာဖရိကပိုးမျိုးစိတ်ဗီဇသစ်တွေနဲ့မျိုးကွဲပေမဲ့၃ခုလုံးကတော့သရေပြောင်းမျိုးစိတ်တွေဖြစ်ပါတယ်။အခုဆိုရင်တော့တစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူပေါင်းကသန်း90ကျော်သွားပြီလို့အမေရိကန်ပြည်ထောင်စု John Hopkins စစ်သက္ကသိုလ်ရဲ့ Coronavirus Science Center ကတနင်္လာနေ့မနေ့အစောပိုင်းကထုတ်ပြန်ပါတယ်။တစ်ကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင် COVID-19 ကြောင့်လူပေါင်း2,000,000 နီးပါးအသက်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်ရှင်။